Burmese.
Ningalanya Nigema Tarashinashi, American Pidanzu, Washington DC Murogani, Natasako, Kuni Abdubala Lia, Tauzani Yanigin, viewing Yama Vine Seasonigo, Yamasano de Yeni, Taunai Guegani, Kunanai, Tisati, Tolin Beni Babi, Tainumida Sakon Sakone, Nasang Harugani, Taya Nasinai Mavishi.
ကျွန်တော်ညနေခင်းအတွက်အစီအစဉ်မှုဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးပါပါကျွန်မကတော့ဆုမြတ်မမအမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တွေ့ရတာပေါ်စုံစမ်းဖို့နိုင်ငံသားအစိုးရတွေကိုသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုနေပါတယ်ဟောင်ကောင်မှာမျက်နှာဖုံးဆွဆန္ဒပြတာကိုတားမြစ်နဲ့ဥပဒေထုတ်ပြန်လိုက်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အကြောင်းပြပါမယ်ရ
ဒီမိုင်းတုံမျိုးနယ်ထဲမှာစိတ်ကြွဆေးပြားငါးသန်းနီးပါးဖမ်းဆီးရမိတယ်လို့မူရင်းစေမှန်ကိုသမားတွေကလည်းရှေ့ဦးအတင်နဲ့ကိုယ်အရှင်ဖမ်းဆီးထားမိတယ်လို့လာရှိုးဆက်ဆက်ရေးရုံးကသတင်းထုတ်ပြန်ထားပါတယ်။နောက်အာရှစင်အရေးအတွက်အများဆုံးဖြစ်တဲ့မြန်မာနိုင်ငံမှာတော့စီမျိုးတုံးမဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတာကြောင့်ဒီကိစ္စကိုအစိုးရအနေနဲ့ကြီးကြပ်ဆောင်ရွက်ဖို့တင်နေဆိ
ဒီမိုကရက်လွှတ်တော်မတ်တွေကစုံစမ်းပေးဖို့နိုင်ငံခြားအစိုးရရဲ့အပေါ်ပွင့်ပွင့်လင်းလင်းတိုက်တွန်းနေပါတယ်။2024တမရရွေးကောက်ပွဲကြရင်သူနဲ့အပြိုင်တမရရွေးခံရနိုင်ခြင်းရှိတယ်။ဒုတမရဟောင်းဂျိုးဘိုင်ဒန်အပေါ်စုံစမ်းပေးဖို့ယူကရိန်းတမရကိုတောင်းဆိုခဲ့တယ်လို့ဆိုရာကြောင့်တမရအပေါ်တရားစွဲနိုင်ဖို့ဒီမိုကရက်လွှတ်တော်မတ်တွေကစုံစမ်းမှုတွေစတင်နေချိန်မှာပဲတမရကခုလိုတိုက်တွန် ံပေးဖို့တမရဗလိုဒိုမီယာဇလန်စကီကိုတောင်းဆိုခဲ့သလားဆိုတဲ့သတင်းတော်တွေရဲ့အမေးကိုဖြေရမှာတော့ယူကရိန်းသားမကတရုတ်အစိုးရကလည်းဘိုင်ဒန်သားအဖအပေါ်စုံစမ်းဖို့သူအကြံပြုမယ်လို့တမရထရန့်ကတုံ့ပြန်ဖြေကြားသွားပါတယ်ဒါနဲ့မကအခရီးလိုက်စားမှုအပေါ်စုံစမ်းဖို့အမေရိကန်တမရတယောက်အနေနဲ့လုတ်ပိုင်ခွင့်အပြည့်အဝရှိုံနဲ့မကတာဝန်ရှိတာကြောင့်တခြားနိုင်ငံတွေကပါကူညီစုံစမ်းပေးဖို့တောင်းဆိုမှာဖြစ်တယ်လို့ Twitter ပေါ်မှာလည်းတမရကရေးသားခဲ့ပါတယ်။တမရရဲ့ပြောကြားမှုတွေဟာတမရတယောက်အနေနဲ့လုတ်ပိုင်ခွင့်တွေကိုသူ့ရဲ့ပုံကိုရေးနိုင်ငံရဲ့အကျိုးစီးပွားတွေအတွက်အသုံးချနေတယ်ဆိုတော့နောက်ထပ်ဥပမာဖြစ်တယ်လို့ဒီမိုကရက်အမတ်တွေဘက်ကတုံ့ပြန်ခဲ့ကြပါတယ်။ Joe Biden သူ့တမရတာဝန်ယူထားစဉ်ကသူ့ရဲ့သားဟန်တာဘိုက်ဒန်ကတရုတ်ခီးစဉ်တစ်ခုမှာဖခင်နဲ့အတူလိုက်သွားပြီးသူ့ကိုယ်ပိုင်ကုမ္ပဏီတည်ထောင်ဖို့အတွက်တရုတ်စီကဒေါ်လာ1ဘီလီယံခွဲရယူခဲ့တယ်လို့တမရကဆွဆွဲပြီးတော့တရုတ်နိုင်ငံကဝါစုံစမ်းဖို့ပြောနေတာပါအခုလိုတမရထရန့်ဆွဆွဲနေတဲ့ကိစ္စတွေနဲ့ပတ်သက်လို့တက်တဲ့အထောက်အထားတွေကိုတော့တမရထရန့်ရောတမရဘက်ကကာကွယ်ရပ်တည်နေသူတွေပါထုတ်ပြန်ခြင်းမရှိသေးပါဘူးရှင်
ယူရိုနိုင်ငံဘက်ဒန်မြို့မှာအစိုးရကိုစန့်ကျင်ဆန္ဒပြနေတဲ့သူတွေကိုယူရိုလုံခြုံရေးတပ်ဖွဲ့တွေကဒီကနေ့မှပြစ်ခတ်နိုင်နေခဲ့ပါတယ်ဆန္ဒပြတဲ့သူတွေဟာယူရိုနိုင်ငံတွင်းအောက်ရီလိုက်စားမှုအများပြည်သူဝန်ဆောင်မှုလုပ်ငန်းအားနည်းတာနဲ့အလုံးလက်မဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့သဒ္ဒထမြောက်နေ့ဖြစ်တဲ့စုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်လုံခြုံရေးတပ်ဖွဲ့တွေကမိုးဝေါ်ကိုထောင်ပြတာမဟုတ်ဘဲဆန္ဒပြတဲ့သူတွေကိုတည့်တည့်ပြစ်ခတ်ခဲ့တာဖြစ်တယ်လို့ AFP သတင်းတောက်ကပြောပါတယ်ဒီနေ့ပြစ်ခတ်မှုတွင်ထိခိုက်သေးဆုံးမှုဘယ်လောက်ရှိလဲဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူး။ယူရိုလုံခြုံရေးတပ်ဖွဲ့တွေဘက်ကပြစ်ခတ်နိုင်ခဲ့မှုတွေအတွင်းမှာထိခိုက်သေးဆုံးမှုတွေတိုးလာတဲ့အပေါ်စိုးရိမ်မိတယ်လို့လည်းနိုင်ငံတကာကြက်ချင်းကြီးအဖွဲ့ ICRC ကပြောကြားလိုက်ပါတယ်။အစောပိုင်းတုန်းကတော့ယူရိုဝန်ကြီးချုပ် Abdul Abdul Mahdi ကဒီဆန္ဒပြတဲ့သူတွေကိုအိမ်ပြန်ကြဖို့နဲ့သူတို့ရဲ့တရားဝင်တောင်းဆိုမှုတွေကိုကြားသိပြီးဖြစ်တယ်လို့ရုပ်သံကနေတစ်ဆင့်မင်္ဂလာပြောကြားခဲ့ပါတယ်။ယာယီညမထွက်ရမေးဘာဝင်တခြားလုံခြုံရေးရလုတ်ဆရာရှိတာတွေကိုမလုတ်ချင်ပေမဲ့လည်းလုတ်ဖို့လိုအပ်လို့လုတ်ရတာဖြစ်တဲ့ဆိုပြီးတော့လည်းသူကဆက်ပြောပါတယ်။အင်္ဂါနေ့ကစတင်ဖြစ်ပွားခဲ့တဲ့ဒီဆန္ဒပြမှုတွင်31ယောက်ထပ်မနေတည်ဆုံးပြီးတော့ရတဖွဲ့ဝင်တူပါဝင်နိုင်ငံရတဲ့သူယာနဲ့ချီရှိခဲ့ပါတယ်။ဆန္ဒပြတဲ့သူတွေဟာဘက်ဒက်မြို့နဲ့ဘက်ဒက်မြို့တောင်ပတ်နေရာတွေမှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်။မနေ့ကြတာပြင်းနေကဖြစ်ခဲ့တဲ့ဒီဆန္ဒပြမှုတွင်လုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုတကယ်ကြီးစံနေမြေယူဘုံတွေတုံ့ပြန်နေနေကြတာကြောင့်လူ6ယောက်တည်ဆုံးခဲ့ပါတယ်ခင်ဗျာ
။ Facebook Company က message ပို့နိုင်ဖို့ဝန်ဆောင်မှုပေးနေတဲ့ Facebook Messenger နဲ့ Instagram တို့မှာတယောက်နဲ့တယောက်ပို့ကြတဲ့ message တွေကိုကြားဖောက်ခိုးယူလို့မရအောင်လုပ်ဖို့စီစဉ်နေချိန်မှာပဲတချို့ message တွေကိုကြားဝင်ထောက်လှမ်းနိုင်ခွင့်ပေးဖို့ American, Britain နဲ့ Australia အစိုးရတွေက Facebook Company ကိုတောင်းဆိုလိုက်ပါတယ်။ ဒီအုပ်ရေဆုံးမွေးရေးဆောင်ရွက်သူတွေဘက်ကလိုအပ်လို့တောင်းဆိုတဲ့ message တွေကိုဖတ်လို့ရနိုင်မဲ့ပုံစံနဲ့ပေးဖို့အမေရိကန်အစိုးရရှေ့နေချုပ်ဝီလျံဘာဘရစ်တန်ပြည်ထရေးဝန်ကြီးပရီတီပတဲလ်နဲ့ဩစတြေးလျပြည်ထရေးဝန်ကြီးပီတာဒတ်တနိုကဖေ့စ်ဘွတ်ကုမ္ပဏီအကြီးအကဲမတ်ဇာကာဘတ်ကိုအိတ်ခွင့်ပေးစာပေးပို့ခဲ့ပါတယ်။အကြံဖက်ဝါဒအခြေခံတဲ့လုပ်ရက်တွေ၊ကလင်းငယ Roma Palumia Nayanglo, end to end encryption Nijanyane, Pianglebo, Facebook up Jensenibare, message go Jow and Koji Dri and Nine, Nyare Salonigo, Baloma, Debe Pulumia and Low Life Mapipare, Facebook by WhatsApp Maro, Dinigo Tony Rajabavi, Luradian Diaja, online Boma Pure message with Nine, Tachatu Mati and Gagwe, Shina Yamelo, Sagabaga, Jadabiniga, Jojabi, through a season go Gagwe, Tobjangabare, message with Japa Tauhan Nayang, American Britain, Australia Suyariga, Downs.
အများကြီးသူလုံခြုံရေးနဲ့ကိုယ်ရေးအချက်အလက်လုံခြုံရေးကြားမှာဘယ်လိုအချိန်ဝင်ရှာညှိမလဲဆိုတာကိုမေးခွန်းထုတ်စရာဖြစ်နေပါတယ်ရှင်။ Cloud ဒီသဘောတူညီမှုဟာကလောက်ဒ်ဥပဒေအရဥပပေါင်းဆောင်ရွက်ဖို့ပထမဆုံးလက်မှတ်ရေးထိုးလိုက်တာလည်းဖြစ်ပါတယ်။ဒီကလောက်ဒ်ဥပဒေမူကြမ်းကိုအမေရိကန်ထပ်လွှတ်တော်ကနှစ်ထောင်ဆယ့်ရှစ်မှာအတည်ပြုခဲ့ကြတာပါ။ဒီလောက်ရဟာဒီဂျစ်တယ်ဆော်ဗရင်တီလို့ခေါ်တဲ့ဒီဂျစ်တယ်အချုပ်အချာအာဏာကိုထိပါတဲ့လုပ်ရဖြစ်တယ်လို့ပြင်သစ်အစိုးရကသတ်မှတ်ခေါ်ဆိုသလိုဂျာမနီနိုင်ငံက ဲတဲ့ပြည်သူပြည်သားတွေကိုတိုက်ခိုက်ဖို့စီစဉ်ကြတဲ့လုပ်ရည်တွေရပ်တန့်အောင်အတက်နိုင်ဆုံးလုပ်သွားမယ်လို့လည်းဝန်ကြီးပတောက်ကပြောဆိုသွားခဲ့ပါတယ်ခင်ဗျာ
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိ9.19kHz 16839.19kHz 15965နဲ့9.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။သောက်ဆောင်နေညနေပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဆန္ဒပြပွဲအရှိန်ပိုမြင့်လာတဲ့ဟောင်ကောင်မှာဆန္ဒပြသူတွေမျက်နှာဖုံးဆွတ်ဆန္ဒပြတာကိုတားမြစ်မိတ်ထုတ်ပြန်လိုက်ပါတယ်။စနေနေ့အောက်တိုဘာ5ရက်ကနေစတင်အသက်ဝင်မဲ့ဒီတားမြစ်ချက်ကိုဟောင်ကောင်အစိုးရအကြီးအကဲအုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ကြေညာလိုက်တာဖြစ်ပါတယ်
။ As the current situation has clearly given rise to a state of serious public danger, the chief executive in council decided at a special meeting this morning to invoke the power.
လက်ရှိအခြေအနေကအများပြည်သူအတွက်အလွန်စိုးရိမ်စရာဖြစ်လာတာကြောင့်အုပ်ချုပ်ရေးအဖွဲ့ရဲ့ဒီနေ့မနေ့အထူးအစည်းအဝေးပွဲကနေအရေးပေါ်လုပ်ပိုင်ခွင့်ကိုကျင့်သုံးဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီလုပ်ပိုင်ခွင့်အရမျက်နှာတွေကိုဖုံးအုပ်ကာကွယ်တာတားမြစ်တဲ့ဥပဒေကိုထုတ်ပြန်တယ်လို့အုပ်ချုပ်ရေးမှူးကယ်ရီလမ်ကကြေညာသွားတာဖြစ်ပါတယ်။ဒီဥပဒေထဲကြောင့်မျက်နှာဖုံးတွေဆွပြီးအကြမ်းဖက်ဆန္ဒပြသူတွေနှောက်ယှက်ဖျက်ဆီးသူတွေကိုရဲကဥပဒေအတိုင်းဆောင်ရွက်တဲ့နေရာမှာအထောက်အကူဖြစ်မယ်လို့သူကပြောပါတယ်။အရေးပေါ်ဥပဒေတွေကျင့်သုံးဖို့ဆုံးဖြတ်ချက်ဟာခက်ခဲပေမဲ့အများပြည်သူအကျိုးစီးပွားကိုကာကွယ်ဖို့အတွက်လိုအပ်တယ်လို့လည်းဟောင်ကောင်အစိုးရအကြီးအကဲကဒီကနေ့ပြောကြားသွားပါတယ်။သူရဲ့ကြေညာချက်ထွက်လာခဲ့ပြီးမကြာခင်မှာပဲမျက်နှာဖုံးဆွထားတဲ့ဆန္ဒပြသူယာနဲ့ချီဟာဟောင်ကောင်မြို့လယ်မှာဆန္ဒပြခဲ့ကြပါတယ်။မျက်နှာတွေဖုံးအုပ်ဆန္ဒပြသူတွေကိုအစိုးရကတားမြစ်တာအတိတ်ပဲမရှိဘူးလို့သူတို့ကတုံ့ပြန်ခဲ့ကြပါတယ်။ဟောင်ကောင်အစိုးရကဆန္ဒပြပွဲတွေကိုထိမ့်သိမ်းနိုင်ဖို့ဆောင်ရွက်ချက်တွေဟာဥပဒေနဲ့အညီဖြစ်ဖို့လိုသလိုလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုမထိခိုက်ဖို့အရေးကြီးတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးကျောင်းကလည်းဒီကနေ့ပြောကြားပါတယ်။တရုတ်ပြည်မှာကြီးအစိုးရရဲ့ထိမ့်ချုပ်လွှမ်းမိုးမှုကိုစတင်တဲ့ဆန္ဒပြပွဲတွေဟောင်ကောင်မှာဖြစ်နေတာလေးလလောက်ရှိနေပါပြီ။အများအားဖြင့်ငင်းငင်းချမ်းချမ်းဆန္ဒပြကြပေမဲ့တချို့ကရဲတွေနဲ့ထိတိုက်တွေ့အကြမ်းဖက်ဖျက်ဆီးမှုတွေလှုပ်လာကြပါတယ်။အင်္ဂါနေ့တော့ရဲကိုတန်ပိုင်းနဲ့ရိုက်ဖို့ကြိုးစားတဲ့စေကျော်တဲ့ចောင်းသားတရ Yaku, Shega, Nika, Chitanapine,
Kamoria, when you joke on Saha, Vina, when you joke on Swampoon, Eddie, Hanoi, New Martin, they do so, we don't, and I got just as I go soon to get about it. Hold on, Uha, Vina, the man, and our below that Kanago, Dale, Kevi, and now go in at Lunuisa and Krisayadigo, soon to get Araba. Kamoria, when you joke on Sangara, the sooner we have ye barret, my mother and dear Pidello, Ure, Jimbar, the national word, Pioja Gabare, Tapia, Swan, Kalkon, and Kona, Krisayadin, and Bada Bion, Nangajabu, also, and with Waldo, Ni Jedi, Tomimagule, Lama, you two get about it. When you don't say, Vienna, the man, we and Putron about where Vienna, little Oktang, we and the Canale, do some double, she works, yeah?
American Bidanzu, Nevada, Pine, say on the Kuma, say good time, who can you need a teledorma, Bunny Sanders, Lamaja Bindre, my say on us in Biro, Vermont, Ginega, Tune, Imapia, and now you may lose the Nidega, your worry. နောက်ထပ်20တမလာရွေးကပွဲမှာတမလာလောင်းအဖြစ်ဝင်ရောက်ရွေးခံနိုင်ဖို့ကြိုးစားနေကြတဲ့သူတွေထဲမှာလွှတ်တော်မှတ်ဘန်နီဆန်ဒါစ်လဲပါပါတယ်သူရဲ့သွေးလွှတ်ကြောထဲမှာသွေးခဲနေတာကိုဆရာဝန်တွေကဗုဒ္ဓနေ့ကဖယ်ချခဲ့ပြီးသွေးကြောချဲတဲ့စတန်နှစ်ခုကိုအအောင်မြင်မြင်ထည့်နိုင်ခဲ့တယ်လို့စနစ်ဖြစ်သူဂျိမ်းဆန်ဒါစ်ကပြောပါတယ်အခုလိုကုသမှုတွေခံယူထားတာတော့မှအနာယူဖို့သူခင်ဘုန် Sanders on Nanye, Pyongwe Yaga, Pyobari, Tamara Lam, Pihwe, Yukanai Mujosa Nija Durema. At the conversation, she be Pide Bani Sanders got at the Chizon Pibari. Democrat Party, Tamara Lam Sakaye, Luweguro, Lame Satia Jajayan, Satia Jama, Ohio Pinema, Pulo Pushibarishi.
ပလဲသမိုးရီယာရီထဲမှာဆုံးပြထားတဲ့မိုက်တွေကိုဆယ်ယူဖို့တီထွင်ဖန်တီးထားတဲ့ရေမပေါ်တဲ့အရာမပိုက်ကြီးဟာစောပိုင်းကအချင်းတော်တော်များများမောင်းဝင်ဖြစ်ခဲ့ပြီးတဲ့နောက်အခုခါမှာတော့စပြီးတော့လုံလုံနေပြီဖြစ်ပါတယ်။နယ်သာလန်နိုင်ငံကတက်ကူပြီးအောင်ဆက်မတက်ခဲ့တဲ့ဒီအသက် 25.6
တောက်ကြညနေခင်အတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ဝက်ဘ်ဆိုက်စာမျက်နှာဖြစ်တဲ့
ပလဝမြို့နယ်တွင်ပလချောင်းချောင်းကူကရုစိတ်နယ်မြို့ခံစစ်တပ်ကနေလုံခြုံရေးရဆောင်ရွက်နေတယ်လို့ပလဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုးအောင်ကပြောပါတယ်။ကျွန်တော်တိုင်းနယ်မြေမြန်မာဖြစ်ပါတယ်။ကြားရတဲ့သတင်းကတရောက်ပဲမြို့နယ်စစ်တပ်ကရရတဲ့ဆိုပါတယ်။မစိုးရင်ရဘူးလို့သိရပါတယ်။စစ်ပန်းဆရာစိတ်သားမလို့ကျန်တဲ့နေကြမလို့ဆောင်ရွက်နေတယ်လို့ယူဆပါတယ်ဗျ။ပလဝမြို့နယ်တွင်ပရ စ်တနာတွေဖြစ်ပြီးမှပထမဦးဆုံးပေါက်ကွဲမှုတော့ဖိနေနေကြတာပဲကို
ပိုင်ပေါက်ွဲတဲ့နေရာဟာခလရနှစ်ရှိကိုတိုင်ရင်သွားတဲ့လမ်းမှာပေါက်ွဲတာဖြစ်လို့စက်ကိုဥတည်ပြီးဖောက်ခွဲဖို့ယူဆကြောင်းမြို့ခံတချို့ကယူဆနေကြတာပါဒီမိုင်းခွဲမှုရဲ့လက်သက်ဟာရခိုင်လက်နက်ကိုင်အေဖွဲ့ကလို့အနောက်ပိုင်းတိုင်းစစ်သနာချုပ်ပြောခွေရဘူမူကြီးဝင်းစောဦးကပြောပါတယ်
ဒီမိုင်းညာသူ့အောင်ဆားပြီးတော့မီးရှို့လို့သူ့အောင်ဆားပွဲတဲ့ဟာအဲရတော့အေပေါ့ဗျာမေရဲကြီးကအေရဲချက်ပေါ့ဗျာမိသားအလုပ်လုပ်နေလို့ကျင်တော့ဟုတ်လားကျွန်တော်တို့တက်တရတော့ဘာမှမဖြစ်ဘူးเนาะဒေသခံပြည်သူတွေပဲရှိတယ်
ကျခိုင်လက်နက်ကိုင်အေဖွဲ့ပြောခွေရခိုင်တုခကတော့ဒီနေ့ဘုံကွယ်မှုဖြစ်စဉ်နဲ့ပတ်သက်လို့သတင်းမရရှိသေးဘူးလို့ပြောပါတယ်ပလောဝမြို့နယ်တွင်းမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးသိမ်းမှမှုတွေရှိနေတယ်လို့ဒေသခံ 2,500 ခန့်စစ်ဘေးသိမ်းရှောင်နေရပါတယ်။အလားတူဒီကနေ့မနေ့မှာရခိုင်ပြည်နယ်ကြောက်တော်မြို့နယ်မြောက်တောင်ကျေးရွာဘက်မှာလည်းစိုက်ပွဲပစ်ခတ်မှုဖြစ်နေတယ်လို့ကြောက်တောင်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ
်။ဒီကျွန်တော်တို့ရွာကြီးအခြေဆက်ပေါ့စစ်တီတောင်နဲ့နောက်ဖြစ်တယ်လို့စိုက်ပွဲတော့ဘောက်တော့ဒီမြေစင်မှာပြလာရတယ်။တနကြီးလည်းနေမျိုးပေါ့ဒီအော်ရနေဘောင်းချောဘူ
းအနောက်ပိုင်းတိုင်းစစ်သနာချုပ်တမ်မတော်ပြောခွေရဘူမူကြီးဝင်းစောဦးကတော့မြောက်ကောင်ကျေးရွာနံမှာတမ်မတော်စိတ်ချမ်းကိုအေအေဘက်ကနေမိုင်းခွဲတိုက်ခိုက်တာဖြစ်ကြောင်းပြောပါရယ
်ခြေပြီးဝင်းကျင်တဝိုက်မှာကျွန်တော်တို့နေနေရှင်းနေတာရှိတယ်အဲ့ဒီနေနေရှင်းတဲ့ဆောင်ရုံးတက်ဖက်ကိုအေအေကဆဲမိုင်းနဲ့ဆွဲပြီးတော့တိုက်တာအောင်ဘောင်းကျူတောက်တော်နဲ့မြောက်ဖက်ပေါ့မြောက်တော်ဖက်ပေါ့မိုင်းဆွဲတာအဲ့ဒီပေါ့
ဒီခံလက်နက်ကန်အေဖွဲ့ကတော့ကြောက်တော်မြို့နယ်တွင်ဒီကနေ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့အေပြောခွေရခိုင်တုခကပြောပါရယ်
မဖြစ်ဘူးလို့ပြောတယ်အဲ့ဒီနေရာမှာလေသူတို့ကဒီလိုပြဖိကြောင်းသွားလို့ရှိရင်မပင်ခါရင်သူတို့ကတန့်ပြီးတော့ဖြစ်တာ
လက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားစိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့လက်တလော့ဘုံခွဲစိုက်ခိုက်တဲ့ဖြစ်စဉ်တွေနေ့စဉ်နဲ့မျှဖြစ်ပွားနေပါတယ်ဒီလဆိုင်းပိုင်းတွင်ဘုံလူကျုံမြို့နယ်တွင်မှ3ကြိမ်မင်းပြမြို့နယ်တွင်မှ1ကြိမ်အခုပလဝါမြို့နယ်ကြောက်တော်မြို့တွင်မှဘုံခွဲစိုက်ခိုက်မှုတွေဆက်စိုက်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ
ရခိုင်နဲ့ချင်းဘက်ကစီရေးအခြေအနေနိုင်ကိုရင်ပြောပြပေးခဲ့တာဖြစ်ပါလေရှင်ဆက်ပြီးတော့ UWSA ဝါတပ်ဖွဲ့ကမူးယင်မောင်ခိုတွေကိုဖမ်းဆီးနေတဲ့အကြောင်းသတင်းတင်ပြပေးကြပါမယ် UWSA ဝါတပ်ဖွဲ့ထိန်းချုပ်ထားတဲ့ထိုင်းမြန်မာနယ်စပ်မိုင်းတုံမြို့နယ်အတွင်းမှာတော့ဒီလအတွင်းစိတ်ကြွဆေးပြား၅သန်းနီးပါးဖမ်းဆီးရမိတယ်လို့မူးယင်စေးမောင်ခိုသမားတွေအဖြစ်နဲ့တန်တရားရှိသူ၈ဦးကိုအသေး၉ဦးကိုအရှင်ဖမ်းဆီးထားမိတယ်လို့ UWSA ရဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံကပြောပါတယ်။နိုင်ငံတကာကမူးယင်စေးဝါထုတ်လုပ်တယ်လို့စွပ်စွဲခံနေရတဲ့ UWSA ဝါတပ်ဖွဲ့ဟာဒီနှစ်ပိုင်းနေအတွင်းမှာတော့မူးယင်စေးဖမ်းဆီးတာတွေကိုထိထိရောက်ရောက်ဆောင်ရွက်လာပြီးပြီးခဲ့တဲ့လကလည်းစိတ်ကြွဆေးပြားတန်းနဲ့ဖန်ဆီးခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့ဝါပြည်သွေးစင်းညင်ညွေးတမ်ရော UWSA က2005ခုနှစ်ကတည်းကဘိန်းဆိုင်ပြိုထုတ်လုပ်တာတွေပပျောက်ပြီးဖြစ်ကြောင်းနိုင်ငံတကာကိုကြေညာခဲ့ပေမဲ့ထိုင်းမြန်မာနယ်စပ်ဝါတောင်ပိုင်းခေါ် UWSA ရဲ့1.1စစ်ဒေသမှာတော့မူးယစ်ဆေးနဲ့စိတ်ကြွဆေးထုတ်လုပ်နေကြောင်းနိုင်ငံတကာကထုတ်ပြန်တဲ့အစီရင်ခံစာတွေမှာဖော်ပြခဲ့ပါတယ်ဒီလပိုင်းတွေအတွင်းမှာတော့တစ်ခွန်တစ်စစ်ဒေတာဖြစ်တဲ့မိုင်းတုံမိုင်းဆက်နယ်မြေအတွင်းမှာဝါတပ်ဖွဲ့ကစိတ်ကြွစည်းပြအများအပြားဖမ်းဆီးရမိတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီရပိုင်းအတွင်းစိတ်ကြွစည်းပြဖမ်းဆီးရမိတဲ့အခြေအနေကို UWSA ရဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ကအခုလိုပြောပါတယ
်။ဒီအော်တိုဘာ၁ရက်နေ့ကပထမ18တိန်းကျွန်တော်တို့ဖမ်းဆီးရမိသားတာပေါ့နော်။အဲလူအဖြစ်လဲဆရာဝင်းကျင်ဆိုတာလည်းအားလုံးသိပြီးသားပဲဖက်ပြေးလွမြောက်တဲ့လူကိုကျွန်တော်တို့တောက်လျှောက်လိုက်တဲ့အချိန်မှာနှစ်ရက်နဲ့သုံးရက်နဲ့ပေါ့နော်မနေ့ကအထီးပေါ့နော်နောက်ထပ်သိန်း30ကျွန်တော်တို့ဖန်ဆီးရမိထားတာပေါ့နော်အဖန်ဆီးတဲ့အချိန်မှာဟိုပစ်ခတ်တိုက်ခတ်မှုဖြစ်တဲ့အခါကျတော့ဒီမူရင်မောင်ကိုအဖွဲ့တွေကအလောင်း6လောင်းရယ်ပြီးတော့အရှင်တယောက်ကျွန်တော်တို့ဖမ်းမိထားပါနော်ဒီအော်တိုဘား1ရက်နဲ့နှစ်ရက်နဲ့သုံးရက်နဲ့အထီးဆိုရင်တော့ကျွန်တော်တို့ဒီ48သိန်းပေါ့နော်အဲ4.8သိန်းကျွန်တော်တို့အလုံးကြီးကျွန်တော်တို့ဖမ်းမိထားတာပေါ့နော်
ဒီဖမ်းဆီးမှုမှာလက်လက်ခဲယမ်းတွေတဲ့ပါဝင်တာဖြစ်ပါတယ်။ဒီလတရက်နေ့ဖမ်းဆီးမှုမှာအသေး2ဦးနဲ့အရှင်10ဦးဖမ်းဆီးရမိတာဖြစ်ပြီးမူးယစ်ဆေးဂိုင်းတွေဟာနေဆက်အခြေဆိုင်ပြည်သူစစ်တွေနဲ့ဆက်ဆက်နေကြောင်းနဲ့ဖမ်းဆီးရမိတဲ့စိတ်ကြွဆေးပြားတွေနဲ့မူးယစ်ဂိုင်းဝင်တွေကိုအစိုးရစီလွှဲမလွှဲဆိုတာတော့အထက်လူကြီးတွေကဆုံးဖြတ်မှာဖြစ်ကြောင်းပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းကလည်းစိတ်ကြွဆေးပြား9တန်းလောက်နဲ့မူးယစ်ဂိုင်းအဖွဲ့ဝင်53ဦးကိုလက်နက်တွေနဲ့အတူဖမ်းဆီးခဲ့ပါတယ်။ဒီ53ဦးမှာမြန်မာနိုင်ငံသား39ဦးနဲ့ထိုင်းနိုင်ငံသား14ဦးပါဝင်ခဲ့ပါတယ်။လက်ရှိ UWSA ရဲ့မူးယစ်ဆေးဝါးနှိမ်နင်းရေးအခြေအနေကိုဦးညီရန်ကအခုလိုဆက်ပြောပါတယ်။
ဒီနောက်ပိုင်းဆိုရင်လည်းကျွန်တော်တို့ဘုခထာနာကျောင်းနေပြီးမှဒီမူရေးစေဝအထူးစီမံချက်အနေနည်းရေးအဖွဲ့ဆိုမှအဖွဲ့စီလာပြီးနောက်ပိုင်းမှာကျွန်တော်တို့ဒီအတတ်နိုင်ဆုံးပေါ့နော်တင်းလိုက်တာတွေစောင်းဖန်းတာတွေဒီတရင်ရရတယ်လို့ကျွန်တော်တို့ပိုက်ဆိုင်တိုက်လိုက်တာနေတယ်ဒီဟိုကပြည်တော်ပိုင်းမှာအဲဒီယူရီးယားနဲ့ဆက်ဆက်တဲ့ area ဟာကဒီ400ကီလိုမီတာလောက်ရှိတဲ့ခါကြတော့နေတော့ကျွန်တော်တို့လုံးဝ 100% သာစီဖို့ဆိုတာတော့အင်မတန်မှခက်ခဲတာပေါ့နော်ကျွန်တော်တို့တစ်ဖက်တည်းအင်အားဆိုတာဘလို့မှမလုံလောက်ဘူးလေနော်အားလုံးဝိုင်းဝန်းပြီးမှလှုပ်ဆောင်မှသာစီမှနေနေမှပို့ပြီးမှအောင်မြင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်နော်
ထိုင်းမြန်မာနယ်စပ်ဒေသမှာမကြာခဏဆိုသလိုထိုင်းနယ်ခြားဆောင်တပ်နဲ့ရဲတပ်ဖွဲ့ကမူရစီဝါတဲဆောင်သူတွေကိုပြစ်ခတ်ဖမ်းဆီးတာတွေရှိပါတယ်။ဒီလိုဖမ်းဆီးရမိတဲ့အခါမှာမူရစီရီဟာဝါတပ်ဖွဲ့နဲ့ဆက်ဆက်ကြောင်းသတင်းထုတ်ပြန်လေးရှိပါတယ်။ရှမ်းပြည်မူရစီဝါစောင့်ကြည့်လေးလာရေးအဖွဲ့ရဲ့နာယကဦးခွန်ဆိုင်ကတော့လက်ရှိဝါတောင်ပိုင်းစစ်ကြွစီဖမ်းဆီးမှုပေါ်အခုလိုတုံ့တက်ပါတယ
်။ဒီတပ်ဝိုင်းမှာတော့တုံ့တွဲတာကိုတော့သူတို့တော်တော်ကြီးဟန်တာလေတော်တယ်နော်ဒါပေမဲ့အခုရောင်းဝယ်တဲ့ကိစ္စနော်ရောင်းဝယ်တယ်ဆိုတာဆက်ဒီဟိုသူတို့နေတဲ့ဖြတ်တော့မှသိယူတဲ့ကိစ္စဆိုတော့အခုဒီလိုတင်းကျပ်လာတာတော့ဒီတစ်ခေါက်ပဲကျွန်တော်တို့စကြတော့ပေါ့ဗျာနော်အရင်တော့မကြားပါဘူးနော်ဒီကိစ္စကလည်းဒီဟိုအထက်ကလည်းသူတို့ရဲ့ဒီ image ပေါ့ရုပ်ရှင်ကိုသူတို့မြင့်တင်နေတာလည်းပါမယ်နော်နောက်တစ်ခုကတော့ဒီဟိုအဲဒီမူရစီနမရီကိုဘယ်လောက်ကြီးရင်ဒီပင်ကြီးမှာတော့လို့ငါတို့နေရမှာလားနဲ့ဆိုအဲ့ဒီအတိပေးတဲ့ပုံစံလေးဖြစ်နေနော
်နိုင်ငံတကာကရှမ်းပြည်နယ်အရှေ့ပိုင်းရွှေတရီကန်ဒေသကိုမူရစီအများပြားထုတ်လုပ်တဲ့ဒေသအဖြစ်သတ်မှတ်ထားပြီး2015ခုနှစ်ဇူလိုင်လအတွင်းကရန်ကုန်မြို့မင်္ဂလာတုံးကဈေးကဘာဝင်းအတွင်းမှာစိတ်ကြွဆေးပြား26တန်အမေရိကန်ဒေါ်လာတန်100ကျော်ဘူးကိုကွန်တိန်နာကုန်တင်ရင်တစည်းပေါ်ကနေပန်းရှင်မဲ့ဖန်းစီရမိမှုကတော့အမြင့်ဆုံးဖန်းစီရမိမှုတစ်ခုဖြစ်ခဲ့ပါတယ်မြန်မာနိုင်ငံမှာ1999-2009ကစပြီးမူရစီဝါကင်းစင်ရေးအတွက်15နှစ်စီမံကိန်းချမှတ်အကောင့်ထည့်ပေါ်ခဲ့ရမှာ2014ခုနှစ်အထိဘိန်းနဲ့စိတ်ကြွဆေးထုတ်လုပ်မှုပမာဏဆက်လက်မြင့်တက်နေတဲ့အတွက်စီမံကိန်းကာလကိုနောက်ထပ်5နှစ်တိုးမြှင့်ထားပါတယ်သမောက်ဦးဝင်းမြင့်တာဝန်ယူပြီးတဲ့နောက်မှာတော့မူရစီဝါတိုက်ဖြတ်ရေးကိုအထူးစီမံချက်နဲ့ဆောင်ရွက်နေပြီးမူရစီနဲ့ပတ်သက်လို့သတင်းပေးသူတွေကိုစုငွေချင်းမြင့်ဖို့ပါထုတ်ပြန်ထားပါတယ
်။ဒီမှနဲ့ပြည်အောင်လူတရပေါ်ပေါက်လာအောင်လက်ရှိဆွေးနွေးအနေနဲ့ဆောင်ရွက်နေချိန်မှာတိုင်းရင်းသားတွေရဲ့တံမိုးထားမှုယုံကြည်မှုဒလိထုံးစံစတာတွေကိုအပြန်အလှန်အလေးထားအတိမတ်ပြုဖို့ဟာအခုလိုအချိန်မျိုးမှာဘာကြောင့်ပိုအရေးကြီးတာပါလဲ။ဘာရီသတိပြုစင်ကျင်တဲ့မှာလဲစတာတွေကိုအော်တိုဘာလ5ရက်ဒီတစ်ပတ်စနေနေ့ညတရက်လေးလမ်းစီစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမိမယ့်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-994 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေခင်ဗျာ
။မနေ့ပြန်စနေညတရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါသေးရှင်။အခုဆက်ပြီးတော့မြန်မာပြည်မှာစစ်မျိုးတုံးမဲ့အန္တရာယ်ကာကွယ်နိုင်ရေးအစိုးရရဲ့ဆောင်ရွက်ချက်အခြေအနေသတင်းလွှာကိုတင်ပြပေးကြပါမယ်။အာရှစင်အရေးအတွက်ဒုတိယအများဆုံးရှိတဲ့မြန်မာနိုင်ငံမှာစစ်မျိုးတုံးမဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတာကြောင့်ဒီကိစ္စကိုအစိုးရကလည်းကြီးကြပ်ဆောင်ရွက်နေပါတယ်။စင်ဆွေကြောင့်တောဆင်ရိုင်းတက်ဖြတ်မှုကိုမထိန်းချုပ်နိုင်ဘူးဆိုရင်လာမယ့်နှစ်30အတွင်းမှာစင်ရိုင်းတွေမျိုးပြုံးသွားနိုင်တယ်လို့ကြွမ်းကျင်သူတွေကထောက်ပြပြောဆိုနေပါတယ်။ဒဏ်ရာရတဲ့တောဆင်ရိုင်းငယ်လေးတွေကိုပြုစုကူတာပေးနေတဲ့စင်စခန်းအကြောင်းရိုက်တာသတင်းကိုအခြေခံပြီးတော့ကိုအောင်အောင်ကပြောပြပေးပါရှင်
။ဝင်းကဘောစင်စခန်းကိုသွားလည်မယ်ဆိုရင်ရန်ကုန်ကနေတနအီလောက်ကားပေါင်းသွားပါတယ်။အဲ့ဒီစင်စခန်းမှာစင်မိုဆိုးရီရဲ့ထောင်ချုပ်ကနေကယ်တင်ထားရတဲ့လေးလာသားအရွယ်စင်လေးကိုကူတာပေးနေတာကိုတွေ့ရမှာပါ။အေယာစင်လို့နာမည်ပေးထားတဲ့စင်ကလေးကိုရှာတွေ့ခဲ့တဲ့တစ်တော်ဝန်ထမ်းတွေကဒီဒဏ်ရာရီတက်တာပျောက်ကင်းအောင်နဲ့ဘေးအန္တရာယ်ကင်းကင်းရှင်သန်ခွင့်ရအောင်ဝင်းကဘောစင်စခန်းကိုပို့ဆောင်ပေးခဲ့တာပါ။စင်ကလေးကိုစိတ်ကူတာပေးနေတဲ့ကိုတန်းနိုင်ဦးက
ဒီစင်ရဲ့တန်ရတော့အဲကျိုးခွင့်မိသားတန်ရပါတော့စားကောင်ထောင်ထားတဲ့ကျိုးခွင့်နေမိရတန်ရရှိတယ်စားရောက်တော့ဆိုရင်ဒီနိုင်ကြီးတစ်ခုလုံးကရောင်းပြီးတော့ကြီးကြီးဖြစ်နေအခုကျတော့သေးဝိုက်ပါတော့ကျွန်တော်တို့ဖန်ရတော့တရုတ်နှစ်ကျိန်စ
ဒီလိုဆက်ပြီးတဲ့ပုံမှာတူတူစီးလဲထက်ပြီးတော့နော်ကုစုရဲ့အများကြီးနိုင်သိပါတယ်ဆင်းရွေကိုသူတို့ရှာတွေ့ခဲ့တဲ့ဒေသကိုအစွဲပြုတ်ပြီးတော့နာမည်မဲ့ပေးလိမ့်ရှိပါတယ်အစိုးရအစီအစဉ်နဲ့ဖွင့်လှစ်ထားတဲ့ဝင်ကဘာစစ်စခန်းမှာအေးအားစိန်လိုမိဘမဲ့ဆင်လေးတွေကိုလည်းထိမ့်သိမ်းမွေးမြူပေးထားပါတယ်ဝင်ကဘာစစ်စခန်းမန်နေဂျာမတ်ရွှေကြီးဝင်ထက်က
ဒီစင်လေးကတော့မိဘမဲ့ဆင်လေးရှိကောင်းဖြစ်ပါတယ်အဲဒီစင်စခန်းကိုအကြောင်းမျိုးမျိုးအကြောင်းပေါ်ရောက်ရှိလာကြတယ်သူတို့မိတွေရောဂါနဲ့ပြေဆုံးသွားလို့ရောက်ရှိကြရတယ်ရှိတယ်လို့သူတို့ဒီအမေတွေနဲ့ကွဲကွာသွားတာကွဲကွာသွားလို့ရောက်ရှိလာတဲ့ဆင်လေးတွေလည်းဖြစ်တယ်ဆင်လေးလည်းဖြစ်တယ်ပေါ့နော်အဲဒီစင်လေးတွေပြီးတော့ဒီသူတို့ရဲ့မိဘတွေကဟိုစင်မော့ဆိုတက်လို့တေဝါပြီးတော့သူတို့ ပေါ့ဆက်လေးရောက်လာတဲ့အခါမှာခက်ခဲဆုံးအပိုင်းအနေနဲ့ဒီစင်ကလေးတွေအသက်ရှင်တဲ့ရေပေါ့နော်အဲ့ဒီဟာအဓိကခက်ခဲဖြစ်နေတယ်။ဘာလို့လဲဆိုတော့ဒီမှာရောက်လာပြီးတော့စင်ကလေးနှစ်ကောင်ကတည်ဆုံသွားဘူးရေပေါ့နော်တည်ဆုံသွားဘူးရတဲ့ဒီစင်ကလေးတွေအသက်ရှင်တဲ့ရေအကြီးရေဘာလို့လဲဆိုတော့သူတို့ကမိခင်စင်မာကြီးမရှိရောပဲအတွက်ကြောင့်မိခင်တို့ဆိုပြီးတော့ကြီးရတဲ့စင်ကလေးတွေလ
အစဉ်ခံစားမှာတော့မြန်မာနိုင်ငံမှာတောရင်းစင်1400ကနေ2000ကြားရှိနေပြီးတော့5000လောက်ကတော့ဖမ်းဆီးထိန်းသိမ်းခံရတဲ့အကြောင်းဖော်ပြထားပါတယ်။စင်တွေတွေကိုမှောင်ကိုဈေးကွက်မှာတင်ပို့ရောင်းချနေတာကြောင့်စင်တွေတက်ပြတ်ခံရတယ်လို့ကြံခဲ့တဲ့စင်ဘော့ကလေးတွေမှာလည်းအခုလိုဒုက္ခတွေရင်ဆိုင်ရတာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်ပြောပြပေးသွားတာဖြစ်ပါလိမ့်ရှင်။တောက်ကြညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကနေတခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါလိမ့်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံကတလက်ကြီးညာပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်အပေါ်စုံစမ်းပေးဖို့နိုင်ငံခြားအစိုးရတွေအပေါ်မှာပွင့်ပွင့်လင်းလင်းတိုက်တွန်းနေပါတယ်။2020သမ္မတရွေးကောက်ပွဲကြရင်သူနဲ့အပြိုင်သမ္မတရွေးခံရနိုင်ခြေရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်စုံစမ်းပေးဖို့ယူကရိန်းသမ္မတကိုတောင်းဆိုခဲ့တယ်လို့ဆိုရာကြောင့်သမ္မတအပေါ်တရားစွဲနိုင်ဖို့ဒီမိုကရက်လွှတ်တော်အမတ်တွေစုံစမ်းဆက်ဆဲမှုတွေစတင်နေချိန်မှာပဲသမ္မတကခုလိုတိုက်တွန်းတာဖြစ်ပါတယ်။ယူကရိန်းသမ္မတတရားအစိုးရကလည်းဘိုင်ဒန်သားအဖအပေါ်စုံစမ်းဖို့အတွက်သူအကြံပြုမယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။ဒါရီမကအာဂရီလိုက်စားမှုအပေါ်စုံစမ်းဖို့အမေရိကန်သမ္မတတယောက်အနေနဲ့လုပ်ပိုင်ခွင့်အပြည့်အဝရှိအောင်မကအတောင်းဝင်ရှိတာကြောင့်တခြားနိုင်ငံတွေကပါကူညီစုံစမ်းပေးဖို့တောင်းဆိုမှာဖြစ်တယ်လို့ Twitter ပေါ်မှာလည်းသမ္မတကရှင်းသားခဲ့ပါတယ်။ဟောင်ကောင်မှာတော့ဆန္ဒပြသူတွေမျက်နှာဖုံးစုဆန္ဒပြတာကိုတားမြစ်မိတ်ထုတ်ပြန်လိုက်ပါတယ်။စနေနေ့အောက်တိုဘာ5ရက်နေ့ကနေစတင်အသက်ဝင်မဲ့ဒီတားမြစ်ချက်ကိုဟောင်ကောင်အစိုးရအကြီးအကဲအုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ကြေညာတာပါ။လက်ရှိအခြေအနေဟာအများပြည်သူတွေရဲ့စိုးရိမ်လုံခြုံရေးအတွက်ကိုစိုးရိမ်စရာဖြစ်လာတာကြောင့်မို့လို့အရေးပေါ်လုပ်ပိုင်ခွင့်ကျင့်သုံးဖို့ဆုံးဖြတ်ခဲ့ပြီးတော့ဒီလုပ်ပိုင်ခွင့်အရမျက်နှာတွေကိုဖုံးအုပ်ကာကွယ်တာတားမြစ်တဲ့ဥပဒေကိုထုတ်ပြန်တယ်လို့အုပ်ချုပ်ရေးမှူးကဒီကနေ့ကြေညာသွားတာဖြစ်ပါတယ်။အရေးပေါ်ဥပဒေတွေကျင့်သုံးဖို့ဆုံးဖြတ်ချက်ဟာခက်ခဲပေမဲ့အများပြည်သူအကျိုးစီးပွားကိုကာကွယ်ဖို့အတွက်လိုအပ်တယ်လို့လည်းဟောင်ကောင်အစိုးရအကြီးအကဲကပြောပါတယ်။သူရဲ့ကြေညာချက်ထွက်လာပြီးမကြခင်မှာပဲမျက်နှာဖုံးဆွထားတဲ့ဆန္ဒပြသူရာနဲ့ချီဟောင်ကောင်မြို့လယ်မှာဆန္ဒပြခဲ့ကြပါတယ်။ Iraq နိုင်ငံ Baghdad မြို့မှာတော့အစိုးရကိုဆန့်ကျင်ဆန္ဒပြနေကြသူတွေကိုလုံခြုံရေးတွေကဒီကနေ့ပြစ်ခတ်နှိမ်နှင်းခဲ့ပါတယ်။ဒီကနေ့ပြစ်ခတ်မှုအတွင်းမှာထိခိုက်ဒေဆုံးသူဘယ်လောက်နှစ်ယောက်ရှိလဲဆိုတာကတော့အခုချိန်ထိမသိရသေးပါဘူးရှင်။
သတင်းချင်းချုပ်ကိုမဆုမျက်မွန်ကညင်ညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုကျော်ကျော်သိန်းဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitex Zonet ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အမျိုးသမီးကဏ္ဍသုတဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.
Thank you.